မြောက်ကိုရီးယားရဲ့လက်နက်စမ်းသပ်မှုတွေကိုတုံ့ပြန်ဖို့လိုအပ်လာချိန်မှာနီလန်ပေါင်းစုံစဉ်စားသုံးသပ်သွားဖို့ဆိုတဲ့အမေရိကန်သမ္မတရဲ့ပြောဆိုချက်ကိုဂျပန်ဝန်ကြီးချုပ်ကလည်းဒီကနေ့သဘောတူခဲ့ပါတယ်။တိုချိုမြို့တော်ကအာကာဆာကနန်းတော်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့ပူးရယ်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကမြောက်ကိုရီးယားဆွေးနွေးရေးညှိစရာမဟုတ်တော့ပဲမြောက်ကိုရီးယားအစိုးရအပေါ်အမြင့်ဆုံးဖိအားပေးရမယ့်အခြေရောက်လာပြီလို့ပြောဆိုခဲ့ပါတယ်။ဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆွေးနွေးခဲ့ကြတဲ့အမေရိကန်နဲ့ဂျပန်ခေါင်းဆောင်နှစ်ဦးတို့ကမြောက်ကိုရီးယားအရေးကအဓိကကိစ္စဖြစ်တယ်လို့လည်းအတည်ပြုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအစိုးရဟာတိုက်ချင်းပြဲပဲ့တင်းတပ်ဒုံးကျည်မှာနျူကလ িয়ার ထိပ်ဖို့တက်ဆင်လာရေးကြိုးပမ်းနေတာဟာဆိုရင်တိုးတက်ရင်ကျတဲ့ကဘာနဲ့နိုင်ငံတကာတည်ငြိမ်အေဂျင်စီအတွက်ချင်းချောက်မှုအဖြစ်အမေရိကန်သမ္မတကပြောဆိုပါတယ်။မြောက်ကိုရီးယားအစိုးရနဲ့ညှိနှိုင်းဖို့ကြိုးစားခဲ့တဲ့မဟာဗျူဟာမြောက်တီးခံခဲ့တဲ့ခေတ်ကုန်သွားပြီလို့လည်းသမ္မတထရန့်ကထပ်ပြီးပြောပါတယ်။သူ့ရဲ့ပြောဆိုချက်တွေဟာပြင်းထန်တယ်လို့တချို့ကပြောကြပေမဲ့ပြီးခဲ့တဲ့25နှစ်တာကာလအတွင်းပြောပြပြောင်ပြောင်ပြောဆိုချက်တွေကဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုကြည့်ကြပါလို့သမ္မတထရန့်ကအရင်အမေရိကန်အစိုးရတွေရဲ့ချင်းကပ်ဆောင်ရွက်မှုကိုဝေဖန်သွားပါတယ်။မြောက်ကိုရီးယားနဲ့စစ်တိုက်ဖို့ပြင်ဆင်ထားသလားဆိုပြီးဂျပန်သတင်းထောက်တဦးရဲ့အမေကတော့အမေရိကန်သမ္မတကမဖြေကြားခဲ့ပါဘူးရှင်။